ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေအဓိကကြုံနေရတဲ့စမွန်စခွန်ခရိုင်မဟာချိုင်မြို့မှာတလခွဲလောက်လုံအားကလာစာမရကြတဲ့မြန်မာလူသမားတစ်ထောင်ကျော်လောက်ဆန္ဒပြကန့်ကွက်ခဲ့ကြတဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းနိုင်ငံအလဲပိုင်းစမော်စခွန်ခရိုင်မဟာချိုင်မြို့မှာနှစ်နိုင်ငံသဘောတူညီချက်နဲ့ PTN ပင်လယ်စာထုတ်လုပ်ရေးစက်ရုံမှာတရားဝင်လွတ်လပ်ကိုင်နေကြတဲ့မြန်မာလူသမားတစ်ထောင်ကျော်ဟာတလခွဲကျော်စာလိုအားကမရသေးတာကြောင့်အလုတ်မစင်းပဲဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်လိုအားကတွေအမြန်ဆုံးပြန်ရဖို့မနေ့တုန်းကတော့အလုတ်သမားတွေဆန္ဒပြခဲ့ကြတယ်လို့လည်းထိုင်းနိုင်ငံအခြေစိုက် AAC အလုတ်သမားကူညီရေးအဖွဲ့ကတာဝန်ရှိသူဦးရဲမင်းကပြောပြပါတယ်
အလူကြီးကျွန်တော်တို့ထောင်ကျော်ပါလေဗျတစ်ထောင်ကျော်ပေါ့အလူသမားအားလုံးကြီးသားပါပဲကျွန်တော်တို့အလုပ်ရုံထဲမဝင်မဲနဲ့အလုပ်ငန်းဝင်ထဲမဝင်မဲနဲ့အလုပ်ရုံထဲမှာပဲအလုပ်ရုံကိုပြတော်ဝင်မှာပဲဟောပေါ့နော်ကိုဗစ်စီးကန်းနဲ့ညီလူတွေချက်ချဲနေပြီးတော့ဆန္ဒထုတ်ပေါ်တာပေါ့ဒီကစားဖြစ်တာကတော့လောကလားစားပေါ့နော်ရပောင်း90စားမရှင်းလို့တရရှင်းမဲ့တရရှင်းမဲ့သူကစောက်ပါသေးတယ်အဲ့ဒါအခုမရှင်းလို့နောက်ဆုံးလူမားရဘလူမားတင်းကြီးမဆန်းနေတဲ့ဆုံးကျွန်တော်တို့ခုလိုမျိုးအဲကိုဗစ်စီးကန်းနဲ့ညီပေါ့အဲလူတွေနဲ့အားလုံးသူ့လိုက်ကြုံလိုက်ကြီးမဟုတ်ဘဲနဲ့လူချက်ချဲနဲ့ကျွန်တော်အလုံးမစင်းမဲနဲ့လောက်ယုံနေမှာပဲငင်းငန်းငင်းငန်းတော့ဆန္ဒထုတ်ဖို့ရဲ့သဘောပါပဲမှာ
ကာယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ဒေသမှာအလုံးသမားတွေဆန္ဒပြခဲ့ကြတဲ့နေ့မှာပဲတချို့ကိုစိတ်ယုံတာဝန်ရှိသူတွေကလာစာတချို့ထုတ်ပေးခဲ့ပါတယ်နောက်ပိုင်းမှာပုံမှန်အတိုင်း15ရက်တခါလောက်အားကရှင်းပေးဖို့ကတိပေးခဲ့တယ်လို့လည်းစိတ်ယုံလုံးသမားတယောက်ကပြောပြပါဗျာတော့
မတော့တောင်းဆိုတာပါနော်လုံမအောင်ဘယ်လိုပဲကတော့မနေ့ကပေါ့ကျွန်တော်တို့တော့တဝက်စာထောက်ပေးတယ်15ရက်နေ့တော့တဝက်စာထောက်တော့ပြီမယ်နောက်ပုံမှန်တိုင်း15ရက်15ရက်ရက်30ပုံမှန်တိုင်းထောက်ပေးပါမယ်ဆိုတော့ခမင်းနဲ့ကတိနဲ့ထိုးလိုက်ကြတာပေါ့နော
်ဒီစက်ရုံဟာမကြသေးခင်နှစ်တည်တုန်းကလည်းအခုလိုမျိုးလုံအားကားတွေကိုပုံမှန်မရှင်းပေးတဲ့ပြဿနာတွေရှိခဲ့တာကြောင့်မြန်မာတိုင်ယုံကတာဝန်ရှိသူတွေနဲ့AAC အလုံသမားကူညီရေးအဖွဲ့တို့ပူးပေါင်းပြီးဖြည့်ရှင်းပေးခဲ့ရဘူးတယ်လို့လည်းအလုံသမားတွေကပြောပါတယ်အလုံသမားတွေအနေနဲ့ကတော့ကိုဗစ်ကပ်ဘေးကာလမှာပုံမှန်လုံအားကလာစာမရတဲ့အတွက်စားဝတ်နေရေးအခက်အခဲကြုံရတာတွေကြောင့်တောင်းဆိုခဲ့ကြတာလို့လည်းအလုံသမားရေးလှုပ်ရှားသူဦးရဲမင်းကပြောပြပါတယ
်အခုလုံမားတွေတော့ကကြတယ်ရပောင်း90လာဆိုတော့အခန်းကရေးကမိကတွေမြန်မာပြည်ပို့ဟာတွေအခုလိုမျိုးကိုဗစ်ကာလမှာတက်တန်းတိုးဖို့ဟာတွေအခက်အခဲတွေအများကြီးပြီးအဲ့တော့လုံမားတွေကနောက်ဆုံးပါဘလုံးမမတက်နိုင်တဲ့ပုံဒီလမ်းကြောင်းကိုရေးလိုက်တယ်ထင်ပါတယ
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလအလုတ်ကအခက်အခဲတွေနဲ့နိုင်ငံသားကိုပို့ကုန်နေပို့မရတာတွေကုန်ချမ်းမရတာတွေကြောင့်လုပ်ငန်းတွေရပ်ဆိုင်းလိုက်ရတာတွေလည်းရှိတယ်လို့လုပ်ငန်းရှင်တွေဘက်ကလည်းလုံအားကလာစာပေးဖို့အခက်အခဲတွေကြုံရတာတွေလည်းရှိနေပါတယ်။ကပ်ဘေးကာလမှာပဲတိမ့်နဲ့ချီရှိတဲ့မြန်မာလူသမားတွေလည်းအလုတ်ကန်တွေလက်လွတ်ဆုံးရှုံးခဲ့ရပြီးနေရပြန်ခဲ့ကြရပါတယ်။တစ်ချိန်တည်းမှာပဲအလုတ်ကန်အခွင့်အလမ်းတွေအတွက်ထိုင်းနိုင်ငံကိုတရားမဝင်နှီးလန်းနေတဲ့ဝင်ရောက်ဖို့ကြိုးစားကြသူတွေလည်းရှိနေပါတယ်။မဟာချိုင်ဒေသဟာပင်လယ်စာလုပ်ငန်းတွေလုပ်တဲ့စက်ရုံအများအပြားရှိတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့လလယ်ကစလို့နိုင်ငံသားအလုတ်သမားတွေကြားမှာကိုဗစ်ကပ်ရောဂါအများအပြားဖြစ်ပွားခဲ့တာကြောင့်စက်ရုံလုံရုံတချို့လဲပိတ်ထားရတာပါတချို့စက်ရုံတွေကတော့ကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးပေးတာတွေလုပ်ပြီးစက်ရုံကိုပြန်လည်လည်ပတ်နေကြပါတယ်မြန်မာပြည်သားတွေကတော့အလုံးလက်မဲ့ဖြစ်မှာကိုစိုးရိမ်နေကြတယ်လို့အခုလိုမျိုးလုံအားကလာစာနောက်ကျတာတွေဆိုရင်လည်းထိုင်းနိုင်ငံအတွင်းမှာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြတယ်လို့လည်းပြောပြကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ